ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကကချင်ပြည်နယ်မြို့နယ်၁၈မြို့နယ်မှာလာမယ့်နိုဝင်ဘာလ၈ရက်နေ့ရွေးကောက်ပွဲတွေကျင်းပမှာဖြစ်ကြောင်းကြေညာထားပါတယ်။နယ်မြေမတည်ငြိမ်မှုနဲ့သဘာဝဘေးအန္တရာယ်အခြေအနေတွေပေါ်မူတည်ပြီးရွေးကောက်ပွဲမကျင်းပနိုင်မဲ့မဲဆန္ဒနယ်မြေတွေကိုထုတ်ပြန်ကြေညာမယ်လို့ကော်မရှင်ဥက္ကဋ္ဌဦးတင်အေးကပြီးခဲ့တဲ့နှစ်ရက်ကသတင်းစာရှင်းလင်းပွဲမှာပြောခဲ့ပါတယ်။အခုလက်ရှိကချင်ပြည်နယ်ဖားကန့်နဲ့ဆိုပရာဘုံမြို့နယ်တွေမှာအစိုးရတပ်မတော်နဲ့ KIU တို့အကြားတိုက်ပွဲတွေဖြစ်ပွားနေတဲ့အတွက်ဒေသခံတွေထွက်ပြေးနေကြရပါတယ်။လာမယ့်နိုဝင်ဘာ၈ရက်နေ့ရွေးကောက်ပွဲမှာလုံခြုံရေးအခြေအနေကြောင့်ရွေးကောက်ပွဲမကျင်းပနိုင်မှာကိုစိုးရိမ်တယ်လို့ကချင်ပြည်နယ်ဒီမိုကရေစီပါတီ KSDP ဥက္ကဋ္ဌဒေါက်တာမနန်တူကြာကပြောပါတယ်
။တိုက်ပွဲတွေလည်းရှိနေတဲ့ခါကျတော့လုံခြုံရေးကြောင်းပြပြီးအခုကြေညာထားတဲ့မဲဆန္ဒနယ်တချို့ပြန်ပြီးပိတ်ပေးမှာကိုကျွန်တော်စိုးရိမ်တာပေါ့။အရေးအကြီးဆုံးကထောက်ဆင်ကရွေးကောက်ပွဲကိုငင်းငင်းချမ်းချမ်းတည်တည်ငြိမ်ငြိမ်နဲ့အောင်မြင်မြင်ကျင်းပပေးနိုင်ဖို့နောက်ပြီးတော့မှဒီလွတ်လပ်ပြီးတရားမျှဝင်ရွေးကောက်ပွဲဖြစ်ဖို့တိုင်တိုင်ရည်ကြည်ပါတယ်အဲ့ဒါကိုလှုပ်ဆောင်နိုင်ပြီဆိုလို့ရှိရင်အဲ့ဒီရွေးကောက်ပွဲလွန်ကာလမှာတိုင်နိုင်ငံလုံးအတန်းအတာအနေနဲ့ဒီကောင်းဆောင်ကောင်းတွေအဲဥချိုရေးမှုကောင်းတွေပေါ်ပေါ်လာမယ်ဆိုလို့ရှိရင်တိုက်ပြည်အတွက်အများကြီးအကျိုးရှိလာမယ်လို့ကျွန်တော်ထင်မြင်ယူဆပါတယ
်ကချင်ပြည်နယ်တစ်ခုလုံးမှာပြည်သူ့လွှတ်တော်အမျိုးသားလွှတ်တော်ပြည်နယ်လွှတ်တော်နဲ့တိုင်းရင်းသားရဲရဝန်ကြီးမဲဆန္ဒနဲ့စုစုပေါင်း80ရှိပါတယ်ပြီးခဲ့တဲ့2020ရွေးကောက်ပွဲမှာအင်ဂျန်ရနဲ့ဆွန်ပရာဘုံမြို့နယ်တစ်ခုအတွက်ပြည်နယ်လွှတ်တော်၄နေရာရှိတာကိုနှစ်နေရာမှာလုံခြုံရေးအခြေအနေမကျင်းပနိုင်ခဲ့ပါဘူးအလားတူ2012ဂျပ်ပြရွေးကောက်ပွဲတုန်းကလည်းပြည်သူ့လွှတ်တော်ကိုယ်စားလှယ်နေရာအတွက်လစ်လပ်နေတဲ့ဖကန့်မိုးကောင်ဗမော်စတဲ့မဲဆန္ဒနယ်မြေတွေမှာနယ်မြေမတည်ငြိမ်တာကြောင့်ရွေးကောက်ပွဲမကျင်းပနိုင်ခဲ့ပါဘူးကချင်ပြည်နယ်ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီဥက္ကဋ္ဌလက်ရှိကချင်ပြည်နယ်ဝန်ကြီးချုပ်ဦးလျော်ငန်ဆိုင်ကနယ်မြေတည်ငြိမ်အကြမ်းမှုမရှိရင်လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲတွေကျင်းပနိုင်ဖို့ခက်ခဲမှဖြစ်တယ်လို့ပြောပါတယ
်တည်ငြိမ်အကြမ်းမှုဆိုတာတော့ဒါဒီထေးဝန်ကြီးဌာနကျွန်내မြို့နယ်အုပ်ချုပ်ရေးမှူးနဲ့တမတော်ပေါ့လေဒါဒီအားလုံးကတော့ဒါအတက်နိုင်ဆုံးဝိုင်းဝန်းမှဆောင်ပေးရမှာဖြစ်ပါတယ်တခါတခါဝေယောဒီဖြစ်စရာရှိတယ်နိုင်ငံသားတိုင်းအနေနဲ့ဥမာကချင်းပြည်နယ်ဆိုပြည်နယ်သားတိုင်းအနေနဲ့မင်းစံတာပေးပိုင်ခွင့်ရှိရမယ်ဆိုတာထက် free and fair election လုပ်ရမယ်ဆိုတဲ့ဟာကတခါတခါကျတော့ conflict ဖြစ်တာပေါ့နော်နိုင်ငံသားတိုင်းမင်းထည့်ရမယ်ဆိုရင်တည်ငြိမ်အချမ်းမှုမရှိဘဲနဲ့တပေါ်နော်အုပ်ချုပ်ရေးမှုတော့မရှိဘူးနောက်ပြီးတော့တစုံတယောက်ရဲ့လွမ်းမှုမှုမရှိရဘူးလို့ပြောထားတာကိုရုပ်ကပွဲမှာအဲ့ချင်းကြတော့တင်းကျင်အေးချမ်းမှုမရှိတဲ့နေရာတွေကတော့ရုပ်ကပွဲလုပ်ဖို့နည်းနည်းခက်မလို့ထင်ပါတယ
်။နေမလုံကြုံရေးအခြေအနေရရုပ်ကပွဲမကျင်းပနိုင်ဘူးဆိုရင်ဒေသခံတွေအတွက်ကုစားပြုပေးနိုင်မဲ့ကုစလဲတွေကိုရွေးချယ်ခွင့်ဆုံးရှုံးသွားမှာဖြစ်တယ်လို့တိုင်းလိုင်းရှမ်းနီအမျိုးသားများဖွံ့ဖြိုးတိုးတက်ရေးပါတီဥက္ကဋ္ဌဦးဆိုင်ထေအောင်ကပြောပါတယ်
။တိုက်ပွဲကြီးကြောင့်ရုပ်ကပွဲရေးဆိုင်လာလို့ရုပ်ကပွဲမကျင်းပတာဖြစ်လာနိုင်ပါလား။အဲ့ဒါတော့စိုးရိမ်ပါတယ်တော်တော်လေး။ဒီကောင်ကမကျပါနိုင်ဘူးကျွန်တော်ပါတီတက်နေတာဆိုတော့ပြည်သူတွေပုံမှန်နေနိုင်တာပေါ့နော်အခုတော့ကြားကြဒီကောင်ပွဲမှာမကျပါနိုင်လို့လွတ်တော့ခုတည်းလေ့လာတဲ့အတွက်ကြောင့်အဲ့ညွန့်နေတဲ့အတွက်ဆိုတော့နေနာကြတာဆိုတော့ကျွန်တော်လက်ထိတွေ့ဝင်ရပြီလေဒီကောင်ကိုယ်စားလည်းမရှိတဲ့အခါကျတော့ဒီဒေတာကိုစားပြီးပြောရင်းနဲ့ကိုယ်စားလည်းမရှိတော့ဘူးလေအခု2015ကဒီကောင်ပွဲမှာတိုက်ပွဲတွေကြောင့်မို့ညွန့်နေလေအနေနဲ့ဒီကောင်ပွဲမကျင်းပနိုင်တော့ဘူးဆိုရင်ဒေတာကပြည်သူအကျိုးဘယ်လိုပြောပြနိုင်တော့မလဲပေါ့လွတ်တော့ကိုယ်စားလည်းလွတ်တော့တော့မှဆင်းရဲရမယ့်ကိစ္စတွေလွတ်တော့ကြောင့်မို့ဒေတာကနေနေတော့တော်တော်လေးကိုနှစ်နာဆုံးဆုံးနဲ့အလားအလာလေးရှိပါတယ်
။နယ်မြေမအေးချမ်းလို့မဲဆန္ဒနယ်မြေတွေကိုဖျက်သိမ်းရတာမျိုးမဖြစ်ရအောင်အစိုးရတပ်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေဟာပြည်သူ့ဆန္ဒကိုငှက်ကွက်ကြဖို့လိုအပ်တယ်လို့လီဆူအမျိုးသားဖွံ့ဖြိုးတိုးတက်ရေးပါတီ LNDP ဥက္ကဋ္ဌဦးစီပါလာလူကပြောပါတယ်
။ကျွန်တော်အနေနဲ့တော့စိုးရိမ်ပူပန်မှုတော့ရှိပါတယ်။မအေးချမ်းတဲ့အတွက်ကျွန်တော်တို့နိုင်ငံတော်ကနေဒီလုံခြုံရေးအရာဆိုပြီးသူအကြောင်းပြတာလည်းရှိမယ်အမှန်တကယ်လုံချွေးရရလိုအပ်ချက်ကြောင့်လည်းဖြစ်ကောင်းဖြစ်လိမ့်မယ်အဲ့ဒီအချိန်မှာအဲမဲဆန္ဒနေတွေကိုဖျက်သိမ်းတာဖြစ်လာနိုင်ပါတယ်ဒါပေမဲ့ကျွန်တော်ကတော့ပြည်သူများကိုစားတောင်းဆိုချင်တာကတော့အတတ်နိုင်ဆုံးတော့အစိုးရဘက်ကရောအဲတိုင်းဒေသလက်နက်ကိုင်အဖွဲ့ဘက်ကပါဒီပြည်သူစန္ဒခံယူပွဲကြီးမှာအားလုံးအောင်မြင်မြင်နဲ့ဒါမဲယုံပြောင်းအားလုံးအဲလွတ်လွတ်လပ်လပ်နဲ့ဖွင့်ပေးနိုင်ရင်တော့ကျွန်တော်တို့အတွက်တော့ပို့ပြီးတော့အကောင်းဘက်ကိုဥတည်မယ်လို့မျှော်လင့်ပါတယ
်နိုဝင်ဘာလ၈ရက်နေ့ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ကြမဲ့နိုင်ငံရေးပါတီတွေဟာကိုယ်စားလှယ်လောင်းအမည်အစည်းအဝေးတွေကိုဒီလ20ရက်နေ့ကစပြီးဩဂုတ်လ10ရက်နေ့နောက်ဆုံးထပ်ပြီးပြည်ထောင်စုရွေးကောက်ပွဲကော်မရှင်တန်းတင်သွင်းရမှာဖြစ်ပါတယ်။ကချင်ပြည်နယ်မှာဂျိမ်းဖို့လီစုလော်ဝါစတဲ့ကချင်မျိုးနွယ်စုပါတီတွေနဲ့ရှမ်းတိုင်းရင်းသားမျိုးနွယ်စုပါတီတွေအပြင်မြို့သားဒီမိုကရေစီဖွဲ့ချုပ်ပါတီပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီတိုင်းရင်းသားစည်းလုံးညီညွတ်ရေးပါတီတွေစတဲ့နိုင်ငံရေးပါတီ19ပါတီရှိပါတယ်။နိုင်ငံမတည်ငြိမ်မှုတွေရှိနေပေမဲ့လည်းတမန်ရဲ့အတွင်းအမည်အစည်းအဝေးတင်သွင်းနိုင်ဖို့အတွက်ကချင်ပြည်နယ်အခြေစိုက်နိုင်ငံရေးပါတီတွေကပြင်ဆင်နေကြပါတယ်ခင်ဗျာ။